မလေးရှားနိုင်ငံမှာလှုပ်ကြံတပြတ်ခံရတဲ့ကင်ဂျုံနန်ဟာမြောက်ကိုရီးယားကစားကင်ဂျုံဝင်ရဲ့ဖေလူမေဝဲအကူဖြစ်ကြောင်းဒီအနေမျိုးဗီဇာနဲ့တိုက်ဆင်စစ်ဆေးအတည်ပြုနိုင်ခဲ့တယ်လို့မလေးရှားဆိုတာတောင်းရှိသူကပြောပါတယ်။ဒီဆုံးသူကင်ဂျုံနန်ရဲ့သာသမီတယောက်တန်ကရရှိတဲ့မျိုးဗီဇာနမူနာနဲ့တိုက်ဆင်စစ်ဆေးအတည်ပြုနိုင်ခဲ့တာဖြစ်ကြောင်းမလေးရှားဒုတိယဝန်ကြီးချုပ်အမက်ဆာယီဟာမီဒီကဒီကနေ့ပြောဆိုလိုက်တာပါ။ဒီဆုံးသူကင်ဂျုံနန်ကတော့ဖေဖော်ဝါရီ17ရက်နေ့ကကွာလာလွန်ပါလစ်စစ်မှာတိုက်ခိုက်ခံရတာဖြစ်ပါတယ်။မလေးရှားအနာမဏီကတော့အာယုံရောထိခိုက်စေတဲ့ဖေးစစ်တပ်ဝင်နဲ့အမျိုးသမီးမျိုးကတိုက်ခိုက်ခဲ့တာဖြစ်ကြောင်းပြောဆိုထားပြီးကင်ဂျုံနန်ကတော့မျက်နှာကိုစစ်တပ်ဝင်နဲ့တိုက်ခိုက်ခံရပြီးမိနစ်20လောက်အကြာမှာသေဆုံးသွားခဲ့တာပါ။မြောက်ကိုရီးယားကတော့မလေးရှားရဲ့ရင်ခွဲစစ်ဆေးမှုတွေကိုလက်မခံနဲ့ငြင်းဆန်ထားပြီးသေဆုံးသူဟာကင်ဂျုံနန်ဖြစ်ကြောင်းနဲ့အခုချိန်ထိလက်ခံပြောဆိုထားတာမျိုးမရှိသေးပါဘူး။ဒီစစ်ရဲ့ငွေကြေးကင်မာမှတ်တမ်းတွေမှာတွေ့မြင်ခဲ့ရတဲ့တိုက်ခိုက်မှုကျူးလွန်မှုတွေဖြစ်ဆက်ဆွဲခံထားသူအသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူစစ်တီစစ်ကြီးနဲ့အသက်28နှစ်အရွယ်ဗီယက်နမ်နိုင်ငံသူဒေါက်တီဟောင်းတို့ကိုတော့လူတက်မှုနဲ့ဆက်ချက်တင်ထားပါတယ်။မေရှားအနာမဏီကတော့လောက်ချက်မှုအတွက်မြောက်ကိုရီးယားကိုပြစ်ပို့ထားပြီးအမှုနဲ့ပတ်သက်လို့နောက်ထပ်တမ်းရရှိရည်တွေကိုလည်းအလိုရှိနေပါတယ်။